မြန်မာနိုင်ငံမှာရခိုင်စစ်အစိုးရအုပ်ချုပ်မှုကာလတွေအတွင်းလူအခွင့်အရေးချိုးဖောက်ခံရမှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာပြည်တွင်းဥပဒေအရရောနိုင်ငံတကာဥပဒေကိုပါစစ်အစိုးရကကျူးလွန်ခဲ့တာဖြစ်ပြီးအကျူးလွန်ခံရသူတွေဟာပြည်တွင်းမှာဥပဒေရဲ့အကာအကွယ်ကိုမရတာကြောင့်နိုင်ငံတကာရဲ့အကာအကွယ်ကိုရနိုင်ဖို့အခုလိုကုလသမဂ္ဂစုံစမ်းရေးကော်မရှင်တရားဖွဲ့ပြီးမြန်မာနိုင်ငံကိုဆေးလွတ်ဖို့သူတို့တောင်းဆိုနေတာပါလို့ US Campaign for Burma အဖွဲ့ရဲ့ဦးအောင်လင်းကပြောပါတယ
်။ကျွန်တော်တိုင်းပြည်မှာအခုနေသားကစစ်အုပ်ချုပ်ရေးစနစ်ကလုံးဝပြောင်းလို့မရှိသေးဘူး။အရေးကုန်ပြောင်းတာပဲရှိသေးတယ်။အတွင်းသားအနှစ်ဆိုင်ရာကဘာမှအပြောင်းလို့မရှိသေးဘူး။သူကနိုင်ငံချင်းသားတွေကိုဖန်ဆင်းနှင်းဆဲတာတွေအကြမ်းဖက်တာတွေနောက်တစ်ခါဒီနေသားဒေသမှာတိုင်းသားလူမျိုးစုတွေကိုအကြမ်းဖက်နှိမ့်ဆဲတာတွေအဲ့လိုအကြမ်းဖက်နှိမ့်ဆဲတဲ့နေရာမှာတိုင်းသားလူမျိုးစုတွေရဲ့ကြီးရွားတွေကိုမေ့ရှို့ဖြတ်ကြည့်တာတိုင်းသားလူမျိုးစုတွေကိုဒီစစ်တပ်ကအသုံးချခံဒီအလောအပိတဲ့စီအလုံးဆွဲတာနော်နောက်တစ်ခါဒီဒီတိုင်းသားပြည်တွေကိုပဲဒီမိုင်းကွင်းကြီးတွေကိုတင်ရမမောင်းပို့တာတွေနောက်မတင်းဘူးလို့မျိုးဒီအမျိုးသမီးတွေကိုစော်ကားတာတွေနောက်ကလေးစစ်သားအသုံးချမှုတွေဒီအာရမလောအပိခိုင်းစင်မှုတွေဒီဟာအလုံးဝဆိုလို့ရှိရင်ဒီကုလသမဂ္ဂသုံးဆုံးချက်ထားတဲ့ဒီလူသားမျိုးစုတွေကိုတစ်ခုလုံးကိုဒီအကျန်းဖက်တဲ့ရာဇဝတ်တွေမှာအကျုံးဝင်ပါတယ်ဒါရအရင်ကဖြစ်ခဲ့တဲ့အခုဖြစ်နေတဲ့ဆက်လက်ဖြစ်အောင်
ဒီလိုအခြေအနေတွေကြောင့်လဲအမေရိကန်နိုင်ငံမှာရှိတဲ့နိုင်ငံတကာလူအခွင့်အရေး73ဘွဲ့ကမြန်မာနိုင်ငံကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ဆေးလွတ်နိုင်အောင်အတန်တန်နဲ့ထွက်ပြီးတောင်းဆိုရတာပါလို့ Democracy Coalition အဖွဲ့ရဲ့ဒါရိုက်တာဒိုကီဖက်စီဟီယန်ကပြောပါတယ
် Our groups have come together to collectively with one voice call on the US administration to take that leadership role. Some of the violations
မြန်မာနိုင်ငံကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ဆေးလွတ်နိုင်ရေးအတွက်မြန်မာအတိုက်ခံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကပါကြိုးပမ်းလာခဲ့ကြတာအချိန်တော်ကြာလာပါပြီ။ဘယ်လိုအားနည်းချက်တွေရှိနေလို့အခုချိန်ထိကုလသမဂ္ဂစုံစမ်းရေးကော်မရှင်မပေါ်လာရတာလဲဆိုတာနဲ့ပတ်သက်လို့ USCB အဖွဲ့ကဥအောင်တင်သုံးသပ်တာကတော့ဒီလိုပါ။
အဓိကကဒီသရုပ်တို့အိန္ဒိယတို့စသဖြင့်ဒီနောက်ကအာဆီယံနိုင်ငံတချို့ပေါ့ဗျာ။အဲဒီနိုင်ငံတွေကဒီလိုကော်မရှင်ဖွဲ့စည်းပေါ်မှာဆက်ကျင်ဆက်ဖွဲ့နေကြတာပေါ့သူတို့ကဒီမြန်မာနိုင်ငံစစ်အစိုးရအပေါ်မှာအကာအကွယ်ပေးတင်ကြတယ်အဲ့လိုအကာအကွယ်ပေးတင်ကြတဲ့ခါကျတော့ဒီအိန္ဒိယလိုနိုင်ငံတွေတရုတ်လိုနိုင်ငံတွေနောက်ကဒီအင်ဒိုနီးရှားလိုနိုင်ငံမျိုးအစားမလေးရှားလိုနိုင်ငံမျိုးအစားဒီလိုကော်မရှင်ဖွဲ့စည်းရမဖြစ်သင့်ပါဘူးဆိုပြီးသူတို့အပြင်းထန်ကန့်ကွက်နေတာရှိတယ်နောက်ကမြန်မာစစ်အစိုးရအလားတူအာဏာရှင်အစိုးရတွေကလည်းကျူးဘားတို့မြောက်ကိုရီးယားတို့ဒီဗင်နီဇွဲလာလို့ဆိုင်နိုင်ငံတွေကိုအဲ့ဒီနိုင်ငံတွေကလည်းဒီမြန်မာစစ်အစိုးရကိုထောက်ခံကြတာပေါ့အဲ့လိုထောက်ခံကြတဲ့အခါကျတော့အများကြီးအဟန့်တားရှိပါတယ်။အဲ့ဘလိုပဲအဟန့်တားရှိဒီအမေရိကန်စွာနဲ့ဒီအနောက်ယောပနိုင်ငံတွေနောက်တခြားဒီမိုကရေစီနိုင်ငံတွေပူးပေါင်းပြီးတော့ပူးဆောင်ပြီးပြုမယ်ဆိုလို့ရှိရင်တော့ဒီစုံပယ်ချက်ကအပြည့်ဖြစ်လာပါပဲ
။ Democracy Coalition အဖွဲ့ကဒိုကီသုံးသပ်တာကတော
့ The difference with Burma is we have the exact same opposite situation. You know, we had the Saffron Revolution and
ကုလသမဂ္ဂလူအခွင့်အရေးကောင်စီကကြလို့တော့ကဆုံးဖြတ်ခဲ့တဲ့လေပြားကိစ္စနဲ့မတူပဲမြန်မာနိုင်ငံအရေးမှာတော့နိုင်ငံတကာမီဒီယာတွေရဲ့စိတ်ဝင်စားမှုအားနည်းနေတာတွေတခါလေပြားကိစ္စမှာဆိုရင်အာရဗ်အဖွဲ့ချုပ်တို့လိုအာဖရိကအဖွဲ့ချုပ်တို့လိုစတဲ့ဒေသရင်းအဖွဲ့တွေကသူတို့ဘေးပတ်ဝန်းကျင်နိုင်ငံမှာဖြစ်ပေါ်ပြောင်းလဲနေတဲ့နိုင်ငံရေးကိုလက်ခံပြီးလေပြားနိုင်ငံပေါ်အရေးယူဆောင်ရွက်ခဲ့ကြပေမဲ့မြန်မာနိုင်ငံကိစ္စမှာကတော့အိန္ဒိယနိုင်ငံတွေအပါအဝင်အာဆီယံရဲ့ထောက်ခံမှုမရတာကလည်းအစင်မပြေမှုတွေကိုဖြစ်ပေါ်စေခဲ့တယ်လို့ Miss Toki Fasihian ကပြောဆိုသွားတာပါခင်ဗျာ